နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာညီငယ်ရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့ပထမဆုံးအကြိမ်ဖြစ်အရင်သမ္မတဦးသိန်းစင်အစိုးရဖွဲ့စည်းခဲ့တဲ့ပြစ်ခတ်တိုက်ခိုက်မှုရပ်စဲရေးဆိုင်ရာပူးတွဲဆောင်ကြည့်ရေးကော်မတီ GMC နဲ့ဒီကနေ့ဗုဒ္ဓဘုရားနေ့နေ့လယ်ပိုင်းမှာတွေ့ဆုံတော့မှာပါသူ့အနေနဲ့ဒီကော်မတီပေါ်မှာဘလို့သဘောထားလဲနောက်ဘလို့ပူးပေါင်းဆောင်ရွက်ပြီးသွားနိုင်မလဲဆိုတာတွေကိုတော့ ဆွေးနွေးမှာဖြစ်တဲ့အကြောင်းမနေ့ကနေပြည်တော်မှာကျင်းပတဲ့ကော်မတီအစည်းအဝေးမှာဥက္ကဋ္ဌဖြစ်သူဒုဗိုလ်ချုပ်ကြီးရာပြေကပြောသွားပါတယ်အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင်ဒေါ်ဆက်စုကြီးဟာသူ့ရဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အနေနဲ့ပြောကြားတဲ့မြန်မာနှစ်တကူမိကွန်းထဲမှာငြိမ်းချမ်းရေးတည်ဆောက်မှုဆိုင်ရာလုပ်ငန်းတွေနဲ့ပတ်သက်ရင်အရင်အစိုးရအကောင့်ထဲပေါ် ုံမှာဖြစ်ပါတယ်။အခုလိုဒေါ်ဆန်းစုကြည်နဲ့တွေ့ဆုံရမှာလက်ရှိကော်မတီနဲ့ဘလို့ညှိနှိုင်းဆောင်ရွက်သွားမလဲဆိုတာကိုဆွေးနွေးဖို့ရှိကြောင်းအပြစ်ခက်ရစဲရေးဆိုင်ရာပူးတွဲဆောင်ကြည့်ရေးကော်မတီ JMC ရဲ့လက်ရှိဥက္ကဋ္ဌဒုတိယဗိုလ်ချုပ်ကြီးရာပြေကမနေ့ကနေပြည်တော်မှာစတင်ကျင်းပတဲ့၅ချိန်မြောက်ကော်မတီစည်းဝေးမှာအခုလိုပြောသွားပါတယ
်။အစိုးရတက်ကနေပြီးတော့ငြိမ်းချမ်းရေးအတွက်တာဝန်ယူမဲ့ဒါနိုင်ငံတော်တိုင်းပြည်ကပုံပုံနဲ့ကျွန်တော်ပြည်သူဆွေးနွေးဖို့ဖြစ်ပါတယ်။အဒီဘက်အောင်လဲကျွန်တော်တို့ဘယ်လိုဆွေးနွေးမလဲ။ဘာလို့ဆွေးနွေးမလဲ။ဒါလေးတွေပြည်ကျွန်တော်တို့ညီနိုင်တောင်းတောင်းဖို့ဖြစ်ပါတယ
်။ဦးသိန်းစိန်အစိုးရဖွဲ့ဟာအရေးစစ်အစိုးရလက်ထက်တွေတုန်းကလိုမဟုတ်ပဲပြည်ရင်းငြိမ်းချမ်းရေးအတွက်အပြစ်ခက်ရစဲရေးစတင်ပြီးဆောင်ရွက်နိုင်ခဲ့တဲ့အပေါ်မှာတံပိုးထားကြောင်းနဲ့စပီးပြည်မြောက်အောင်အားလုံးပါဝင်နိုင်ရေးကြိုးစားသွားမှာဖြစ်တယ်လို့လေဒေါ်ဆန်းစုကြည်ကသူ့ရဲ့နှစ်တစ်ကူမိကုံးမှာပြောဆိုခဲ့ပါတယ်ဒေါ်ဆန်းစုကြည်ရဲ့ဒီသဘောထားကိုကြိုဆိုကြောင်း NCA အပြစ်ခက်ရစဲရေးစာချုပ်မှာလက်မှတ်ရေးထိုးထားတဲ့ကရင်အမျိုးသားအစည်းအရုံး KNU ကိုစလဲဗိုလ်ချုပ်စောအိုက်ဇက်ဖိုးက GMC ကော်မတီအစည်းအဝေးမှာအခုလိုပြောသွားပါတယ်
ကျွန်တော်တို့ပမာဏတမန်ဒီဥစ္စာလက်ထက်မှာပဲဒီစီးရေကိုပမာဏရရှိကြတာဖြစ်ပါတယ်နောက်တက်လာတဲ့ဆိုရတမန်ဒီအဖြစ်ဥစ္စာကျော်နဲ့ဒီကကျွန်တော်ရဲ့အင်္ဂါတိုင်းကပုံပေါ်ကြည့်တော့နန်းစစ်ကြည့်လို့ပါတယ်ဒီကျွန်တော်တို့ရဲ့ဉာဏ်ဉာဏ်ဖြစ်စဉ်တွေကိုဆက်လက်ပြီးတော့အကောင့်တွေပေါ်လာမယ်လို့ပြောကြတယ်ပဲကျွန်တော်ဝန်ထမ်းတွေကပြောလို့ပါတယ်အခုကကျွန်တော်တို့လက်မှတ်ပြောထားတဲ့ဖွဲ့တွေကအရှိတ်ပဲရှိတဲ့အတွက်ဒီလိုမှဉာဏ်ဉာဏ်ရပါဆိုတာဒီဖြင့်အဖြစ်ကရစဲရုပ်ကျွန်တော်တို့အနေနဲ့လက်မှတ်မတိုးသေးတဲ့ဒီဖြင့်အဖွဲ့အစည်းတွေလည်းပါဝင်လာဖို့ကျွန်တော်ကဆန္ဒပြပါတယ
်ဒီအတော်အတွင်းမှာပဲကိုကက်လက်နက်ကိုင်အဖွဲ့ MNDAA တအောင်းတက်မတော် TNLA နဲ့ရခိုင်တက်မတော် AA အဖွဲ့တို့ကနေဒုတိယဗိုလ်ချုပ်ကြီးဟောင်းခင်စော်ဦးဦးဆောင်နဲ့အရင်အစိုးရငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့နဲ့အလွတ်တဘောမတွေ့ဆုံနိုင်ကြောင်းမနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ဒါနဲ့ပတ်သက်လို့ရခိုင်တပ်မတော် AA ရဲ့ပြောခွင့်ရပုဂ္ဂိုလ်ခိုင်သူခက VOE ကိုအခုလိုပြောပါတယ်
။အဲ့ဒါအဓိကကတော့ကျွန်တော်တို့ဒီကျွန်တော်တိုင်းရင်းသားညီကိုတွေရဲ့ဒေသတွေတော်တော်များများမှာဒီမြန်မာတပ်မတော်ဘက်ကနေပြီးတော့ထိုးစစ်တွေဆက်ပြီးတော့လုပ်နေတယ်။ဟိုနောက်ပြီးလို့ရှိရင်အခုသူတပင်းကတော့ကျွန်တော်တို့ရခိုင်ဒေသမှာဆိုလို့ရှိရင်လည်းဒါမြန်မာတပ်မတော်ဖက်ကနေကျွန်တော်တို့ရခိုင်တပ်မတော်ကိုအပြုတ်တရေးဆိုပြီးတော့ကြွေးကြော်ပြီးတော့မှလက်ရှိမှာထိုးစစ်တွေအကြီးကြီးလုံးနေတာရှိတယ်။ဆိုတော့အဲ့ဒါကြောင့်မို့လို့ဒီလိုထိုးစစ်တွေဒီအကြီးကြီးလုံးနေတဲ့ကာလမျိုးမှာကျွန်တော်တို့အနေနဲ့ကအလောတဘောမတွေ့တင်ဘူးဆိုပြီးတော့ဆုံးဖြတ်တဲ့အတွက်ကြောင့်မို့လို့ဒါမတွေ့တော့ဘူးဆိုပြီးတော့ထုတ်ပြန်တာဖြစ်သွား။
အဲ့တော့ပြည်တွင်းမှာတော့ငင်းကြရေးကိုအခုတောင်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်တော့မယ်ပေါ့နော်။ဒီတောင်ဆန်းစုကြည်ဦးဆောင်မဲ့ဒီငင်းကြရေးနော်အပြစ်ခက်ရစဲရေးနဲ့ပတ်သက်ပြီးတော့ဘာတွေမျှော်လင့်ထားလဲဒီပေါ်မှာဘယ်လိုမြင်ပါလဲရှင
်ဒါကတော့ကျွန်တော်တို့ကတော့အစကတည်းကလည်းဒီပြောပြီးသားရှိတယ်ဗျဟိုနှစ်ပေါင်း90လနှစ်အတွင်းမှာပထမဦးဆုံးတက်လာတဲ့အစိုးရဖြစ်တဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့ကဒါကြိုးဆိုတယ်ဝမ်းသာပါတယ်ဆိုတဲ့အကြောင်းကျွန်တော်တို့ဘက်ကထုတ်ပြန်လာပြီးသားရှိတယ်အခုဒီဒေါ်ဆန်းစုကြည်အနေနဲ့ဒီငင်းကြရေးလုပ်ငန်းရှင်တွေကိုသူကိုယ်တိုင်လုပ်တော့မယ်ဆိုလို့ရှိရင်တော့ဒါတော်တော်ဝမ်းသာစရာကောင်းတဲ့ကိစ္စပြကျွန်တော်တို့ကတော့ဒါကြိုးဆိုတယ
်အခုသူကိုယ်တိုင်ဥဆောင်မယ်ဆိုပေမဲ့တစ်ဖက်မှာလည်းစစ်တပ်နဲ့ကထိတ်တန့်တွေ့နေရတဲ့ခါကျတော့အခက်အခဲတွေရှိလာနိုင်ပါရှင
်ကျွန်တော်တို့အမြင်ကတော့လေအခုတက်လာတဲ့ဒါအစိုးရကဒါမြန်မာတပ်တော်ပေါ်မှာဘယ်လောက်ကြီးနေပြီးတော့သူသူ့နေနဲ့ညှိနှိုင်းလို့ရနိုင်မလဲမြန်မာတပ်မတော်ကိုအစိုးရအနေနဲ့ဘယ်လောက်ဟိုထိန်းချုပ်နိုင်တယ်လဲဆိုတဲ့ပုံမှာအများကြီးမူတည်တယ်ဗျ
ဒါကတော့ရခိုင်တက်မတော် AA ရဲ့ပြောခွင့်ရပုဂ္ဂိုလ်ခိုင်သူခက VOE ကိုပြောသွားတာပါရှင်